ဩစတြေးလျကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ကတော့အမျိုးသားရင်ကြားစစ်ရေးတရားဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲရေးဆိုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူအတိုင်း NLD အစိုးရကဆက်လက်ရက်တီလှုပ်ဆောင်သွားမယ်လို့ဩစတြေးလျမြန်မာအတိုင်းဝန်နဲ့တွေ့ဆုံချိန်မှာပြောကြားလိုက်ပါတယ်ဒေါ်ဆန်းစုကြည်ဟာဩစတြေးလျရောက်မြန်မာနိုင်ငံသား600ကျော်နဲ့ကမ်ဘရာမြို့မြန်မာတန်ယိုးမှာဒေသစံတော်ချိန်ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်မဆွမွန်ကစူးစီးတင်ပြထားပါတယ်
NNI ဆိုရတာဝန်ယူခဲ့တဲ့နှစ်နှစ်တာကာလအတွင်းရင်းဆိုင်ဖြည့်ရှင်းနေရတဲ့တိုင်းပြည်ရဲ့စိန်ခေါ်မှုအခက်အခဲတွေကိုပြည်ပရောက်မြန်မာတွေကိုပြုမွေလင်းလင်းရှင်းပြခြင်းတဲ့အကြောင်းနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့1988ခုနှစ်ကတည်းကချမှတ်ခဲ့တဲ့မူအတိုင်းဒီဇိုင်းမမတ်ရပ်တည်နေတဲ့အကြောင်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသား၏ဝန်ကြီးဒေါ်အောင်ဆန်းစုကြည်ကဩစတြေးလျရောက်မြန်မာအတိုင်းဝိုင်းကိုအမေကွန်းပြောကြားခဲ့ပါတယ်။ဒီက
တော့နိုင်ငံမှာဖြစ်နေတယ်ဆိုတာပြန်မကနေတော့ဒီစရာမသိဘူးလို့ကျမတို့ပြန်မရောက်နေတဲ့ဒီလိုမျိုးနေရာတွေသိကြချာချာကာကနနာတခါတည်းမသိရပါဘူး။ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီဇိုင်းမမရပ်တည်ခဲ့တဲ့ဘူးတစ်ခုအဲ့ဒါပါလဲဆိုတော့နိုင်ငံတကာနိုင်ငံမှာကျမတို့ဒီကိစ္စများနဲ့ပတ်သက်ပြီးတော့ကျမတို့ပုံပေါ်နေတဲ့ဆက်ဆံရမယ်။ပြည်နေနေတာမရှိရမယ်။ဖြောင်းမှမရှိရမယ်။အဲ့ဒီပုံမှာအခြေခံပြီးတော့ကျမတို့စီစဉ်ရေးလုပ်တာပါ။ဒီခါလေးပြောရမယ်ဆိုရင်ကျမတို့ကကျောင်းကောင်းရဲ့ဆက်ဆက်ကံစားပြီးတော့ဒီမိုကရေစီအရင်လုပ်တယ်ဆိုတော့ကျမတို့ရဲ့မူတွေရှိခဲ့ပါတယ်။တချို့တွေကတော့မိထပ်ပါတယ်အရင်တုန်းကဘယ်လိုမူတွေချခဲ့လဲဆိုတာ။ဒါပေမဲ့ကျမတို့ကတော့ဘယ်တော့မှမမိပါဘူး။ဒီမိုကရေစီအရင်လုပ်တယ်ဆိုတော့တခါတည်းအမျိုးသားရင်ကြားစစ်ရေးဆိုတော့ကျမတို့ထိတတ်တယ်မှာ။ဘာဖြစ်လို့လဲဆိုတော့ဒီစနစ်ပဲမဆိုတည်ငြိမ်မှုအေးချမ်းမှုဆက်ပြီးတော့ဒီဟာကိုထိမ့်သိမ်းသွားမှုဆိုလို့ရှိရင်အမျိုးသားရင်ကြားစစ်ရေးကအဓိကပဲဆိုတာကျမတို့သဘောပေါက်ပါတယ်။
အချောင်းကိုအနေကိုစေကုန်ရေဒီကောက်ပေါ်မှာဝင်ပြန်ရောင်းရတဲ့အမျိုးသားညီညာရှင်တွေဒီပြည်စီရရှိနေလို့ကျွန်တော်ခြေတန်းတင်ပြီးတော့ပြန်ခဲ့ပါလေ။နောက်တော့2020မှာကျွန်တော်တို့ရေကောက်ပေါ်ဝင်ပြန်တဲ့အခါကျတော့အမျိုးသားဒီမိုကရေစီခွဲချတဲ့အမျိုးသားနဲ့ကျွန်တော်တို့ချပြတ်လာပါအောင်တရားမှုစိုးမိုးရေးဒီဝိညာဉ်ရည်ခွဲစည်းပုံခြေကဥပဒေပြည်ပြည်ပြောင်းနေတယ်။ခွဲစည်းပုံခြေကဥပဒေပြည်ပြည်ပြောင်းနေရေးဆိုတော့တကယ်ပြည့်ဝတဲ့ဒီမိုကရေစီစနစ်ဖြစ်အောင်လက်ရှိခွဲစည်းပုံခြေကဥပဒေကိုပြောင်းလဲဖို့ပြုတယ်ဆိုတော့ကျွန်တော်တို့ဒီထဲမှာလည်းကျမတို့ကဒီတရားဥပဒေစိုးမိုးရေးပေါင်းတွင်းလာတယ်ချစ်ပါကျမတို့နိုင်ငံရဲ့စနစ်ဟာရေရှိအတွက်ကောင်းမွန်နေအများအတွက်ကောင်းမွန်နေစနစ်တစ်ခုဖြစ်ချင်အများဖြတ်လန်းလာတော့လို့ရှိရင်ဉာဏ်ရောင်ရောက်မယ်ဒါပေမဲ့ဒဏ်ရာတန်းချက်တွေလည်းအများကြီးများတယ်
ဒါကတော့ဩစတြေးလျအာဆီယံထိပ်သီးဆွေးနွေးပွဲမှာအထူးဧည့်သည်တော်ဖြစ်ဖိတ်ကြားခံရလို့ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဩစတြေးလျရောက်မြန်မာအတိုင်းဝိုင်းနေကမ်ဘာရာမြို့မှာမြန်မာတန်ယုံရဲ့ဖိတ်ကြားဆီစဉ်မှုနဲ့ဒီကနေ့မတ်လ19ရက်နေ့တနင်္လာနေ့ဒေသစံတော်ချိန်ညနေ9နာရီကနေ6နာရီခွဲအထိတွေ့ဆုံဆွေးနွေးခဲ့ကြတဲ့အချိန်မိကွန်းပြောခဲ့တာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုဩစတြေးလျနိုင်ငံကမ်ဘာရာ၊ဆစ်ဒနီ၊မဲလ်ဘုန်း၊ဖတ်စတဲ့မြို့အသီးသီးကမြန်မာ600ကျော်လာရောက်ပြီးတော့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ခရီးပန်းပြီးတော့အနေငယ်နေထိုင်မကောင်းဖြစ်နေပေမဲ့လို့ဒေါ်အောင်ဆန်းစုကြည်ကဩစတြေးလျရောက်မြန်မာနိုင်ငံသားတွေတီးလို့တဲ့အချက်တချို့ကိုဖြေကြားပေးခဲ့တယ်လို့ကိုရိုင်းသွားရောက်တွေ့ဆုံခဲ့တဲ့ဆစ်ဒနီမြို့ကဒေါက်တာမြင့်ချိုကအခုလိုပြောပြပါဗျ
။55မိနစ်လောက်ကကျွန်တော်တို့ကိုဆွေးနွေးပြောဆိုသွားတယ်။တော်စုပြောသွားတဲ့အချက်တွေကမူဝါဒကြီးရပိုင်းတွေပို့ပြီးတော့နှိပ်ပါသားပါတဲ့အပိုင်းတွေပြောသွားတာကိုကျွန်တော်မှတ်သားမိပါတယ်။အဓိကမူဝါဒကအမျိုးသားပြည်နယ်ရာသီရေးဆိုတာကိုဒေါ်အောင်ဆန်းစုကြည်ကထပ်ကကြိုတွေပြောရတယ
်။ဩစတြေးလျအခြေစိုက်မြန်မာလူမျိုးစုမြန်မာအသံသတင်းမီဒီယာကဒေါ်နှင်းမြတ်ခိုင်ကလည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ရှင်းလင်းပြောပြသွားတဲ့အတွက်ပို့ပြီးတော့သိနာလည်ရတာလည်းရှိတယ်လို့အခုလိုပြောပြပါဗ
ျ။ဒေါ်အောင်ဆန်းစုကြည်အနေနဲ့လူမျိုးရေးပြဿနာတွေရလည်းရှိသွားနိုင်တဲ့အတွက်ကြောင့်သူကပိတ်ပြီးတော့ပညာရှိဆန်ဆန်နဲ့ဖြည့်ချားခဲ့တာတွေကိုတွေ့ခဲ့ရတယ်။နောက်တစ်ခုကသူကပါလဲဆိုလို့ရှိရင်အခုနိုင်ငံတကာနေပြီးတော့တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့ပြောလာတဲ့အခါကျတော့ဒီဥပမာတစ်ခုပေးတာအနည်း60လုံးကျမတို့မှာအနာတရားတွေနဲ့နေခဲ့ရပြီးတော့အခုတတိနှစ်နှစ်ကလေးကိုတော့ဒီအနာတရားတွေကိုချက်ချင်းဖြေပြောက်ဖို့ heal ချက်ဖို့အတွက်မဖြစ်နိုင်သေးဘူးဆိုတော့အကြောင်းလေးပေါ့နော်ဒါတိတ်ပြီးတော့သဘာဝကျပါတယ်အဲ့တော့ပြင်တတ်ပါတယ
်ထုံဆန်းစုကြီးကဖြေချပေးဖို့တာဝန်ပေးခဲ့တဲ့နိုင်ငံသားဒုတိယဝန်ကြီးဦးကျော်တင်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်းထွန်းကတီလို့တဲ့ကိစ္စတွေကိုပါဖြေချပေးခဲ့ပါတယ်ဒါပေမဲ့လို့တာမတ်ကြီးအပါဝင်ဝန်ကြီးနှစ်ဦးရဲ့ဖြေချမှုတချို့အပေါ်မှာတော့အားရကျေနပ်မှုမရှိဘူးလို့ဩစတြေးလျနိုင်ငံမြန်မာတပ်ရုံးကိုကြိုတင်မေးခွန်းပေးပို့ခဲ့တဲ့ဦးမျိုးမြင့်ကသူ့အတွေ့အကြုံခုလိုပြောပြပါတယ
်အမေစုရဲ့ပြောကြားချက်ကတော့အားရကျေနပ်မှုရှိပါတယ်ဗျဒါပေမဲ့ကျွန်တော်တို့ကိုကြိုတင်စီရင်ထားတဲ့မေကွန်း မေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တော့စိတ်တော့ဝင်မချခင်နောက်တစ်ခါတွေ့ဖို့ဆိုလို့ရှိရင်အဲ့ဒီမေးခွန်းမေးတဲ့အစီအစဉ်ကိုသေသေချာချာပြုလုပ်တင်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့မေးလိုက်တဲ့မေးခွန်းကဟို neglect အလုပ်ခံထားတာဖြစ်ပါတယ်တော့စူးကမရှိတော့သူတို့မဖြေနိုင်ဘူးလို့ပြန်ဖြေပါတယ်ခင်ဗျာ
ဒီကနေ့တွေ့ဆုံပွဲမှာတော့ဆန္ဒထုတ်ဖော်ခဲ့တာတွေကိုမတွေ့ခဲ့ရဘူးလို့ကိုတိုင်တက်ရောက်လာသူတွေကပြောပါတယ်မနေ့ဖြန် Louis Institute မှာကျင်းပမယ့်အများပြည်သူနဲ့တွေ့ဆုံမေးခွန်းပြောအမေးဖြေဖြေကြမယ့်အစီအစဉ်ကိုတော့ထောင်ဆန်းစုကြည်နေထိုင်မကောင်းတာကြောင့်ဖျက်သိမ်းခဲ့တယ်လို့မြန်မာတန်ယုံကနေတဆင် Louis Institute ကိုအကြောင်းကြားထားတယ်လို့လည်းသိရပါတယ်ရှင်